Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
ရုရှားတွေကတော့ကျွန်တော်ကတော့ပြောရနေတော့ခက်တယ်ပေါ့ဗျာတကယ်ဒေတာမရှိတော့ဒါပေမဲ့သူတို့ပြောတဲ့အရာတော့90ရာခိုင်နှုန်းရှိတယ်လို့ပြောတယ်ကျွန်တော်တော့သိတော့မယုံပါဘူးဘာဖြစ်လို့ဆိုတော့
သတင်းပေးပို့ချက်မှာကြားရမှာဖြစ်သလိုအမေရိကန်နဲ့ကနေဒါရောက်မြန်မာနိုင်ငံသားတွေရဲ့စနေနေ့မြန်မာနွေဦးဒေါ်လာရေးလှုပ်ရှားမှုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာဒုအတန်နဲ့ဆက်သွယ်မင်းမြန်ကန်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ရွှေကူးနဲ့ကတားမြို့နယ်တွေမှာကချင်လက်နက်ကိုင် KIA နဲ့ဒေသခံ PDF တပ်တွေမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။စနေနေ့ကလည်းကချင်ပြည်နယ်ရွှေကူးမြို့နယ်အစံကမြို့လှအနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်။မနက
်ပိုင်းကလေးကစလို့ကြားရတယ်ကျွန်တော်။နေ့နှစ်နာရီလောက်ကနေစိုင်းမှာ9နာရီလောက်ပြီးတော့ခပ်ပြင်းပြင်းလေးဖြစ်မှတစ်ချက်ငားသွားတယ်။နားပြီးတော့နောက်ခုနလောက်မှစိုင်းမှာတစ်ချက်တစ်ချက်အဲ့လိုဖြစ်တယ်လေပြောတာ။ညအောင်လည်းအဲ့ခုနလောက်ကနေအဲ့ခုနလောက်ကြီးကြားတယ်ပေါ့လက်လက်ကြီးတယ်မျိုးပါရော
။ကတာဘက်မှာလည်းစစ်ကောင်စီတပ်ဖက်ကတိုက်လေရင်တွေတုံးခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တယ်လို့လည်းပြောပါရတယ်။တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ KIA ဘက်ကတိကျအတည်ပြုတာမရှိသေးတယ်လို့ထိခိုက်သေးဆုံးမှုအခြေအနေလည်းမသိရသေးပါဘူး။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကင်ပဋိပက္ခတွေပြင်းထန်လာနေတဲ့အပေါ်မှာစိုးရိမ်ကြောင်းနဲ့နိုင်ငံတကာအသိုင်းအဝိုင်းကနေအမြန်ဆုံးကူညီဖြည့်ရှင်းကြဖို့လေကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလင်းနဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်အန်ဒရူးစ်တို့ကမကြသေးခင်ကပဲတိုက်တွန်းထားကြပါတယ
်။မြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ကြောင့်သေဆုံးသူ82ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာန website ကဖော်ပြပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းနေ့စဉ်သေဆုံးမှုနှုန်းမှာအများဆုံးဖြစ်ပါတယ်။24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 15,128 ခုစစ်ဆေးခဲ့တာမှာအတည်ပြုလူနာသစ် 4,389 ဦးထပ်မံတွေ့ရှိကြောင်းလည်းဖော်ပြပါတယ်။တနိုင်ငံလုံးအတိုင်းအတာအရ COVID-19 စစ်ဆေးအတည်ပြုလူနာ 38,852 ဦးရှိနေပြီးစနေနေ့အထိဆေးရုံစင်ကွင်ရသူက34,409ဦးရှိပြီလို့လည်းဖော်ပြပါတယ်။စနေနေ့အထိသေဆုံးသူစုစုပေါင်းက3,956ဦးဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာအရ COVID-19 စစ်ဆေးပြီးသူက3,000နီးပါးရှိပါတယ်။တစ်ချိန်တည်းမှာပဲမြန်မာနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့မှာမြန်မာနိုင်ငံသား4ယောက်ယောဂါပိုကူးစက်နေတာစစ်ဆေးတွေ့ရှိရာကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကစနေနေ့မှသတင်းထုတ်ပါတယ်။
ကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာ186သန်းကျော်ရှိနေပြီးသေဆုံးရသူက4သန်းကျော်ရှိတယ်လို့ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့စနေနေ့စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံကကူးစက်သူ 33.8 သန်းနဲ့အများဆုံးဖြစ်ပြီးသေဆုံးရသူက6သန်းကျော်နဲ့အများဆုံးဖြစ်နေတာပါ။ဒုတိယအများဆုံးကကူးစက်ခံရသူ 30.8 သန်းရှိတဲ့အိန္ဒိယဖြစ်ပြီးအဲ့ဒီမှာသေဆုံးရသူစုစုပေါင်း4သန်းကျော်ပါတယ်။ဗီဇာပြောင်းကိုဗစ်ပိုးသစ်တွေကအိန္ဒိယမှာပထမဆုံးတွေ့တဲ့ Delta မျိုးစစ်ဟာကူးစက်ပြန့်နှံ့မှုတိတ်ပြင်းထန်ပြီး American နိုင်ငံ Missouri ပြည်နယ်တွင်နောက်ထပ်ကူးစက်ခံသူအလုံးရဲ့83ရာခိုင်နှုန်းဟာဒီပိုးမျိုးသစ်ကူးစက်ခံရတာဖြစ်ကြောင်း Reuters သတင်းမှာဖော်ပြပါတယ်။ COVID တတိယလှိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံမှာတော့ COVID ရောဂါကူးစက်မှုတိုးလာနေတာကြောင့်ဘန်ကောက်မြို့တော်နဲ့အနီးအနားဒေသ6ခုမှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကန်လွန်မှာစနေနေ့ကပြင်းအား 6.1 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောဆိုထားပါတယ်။ဆူနာမီသတိပေးချက်မထုတ်ပြန်ခဲ့သလိုအပြည့်အစည်းနဲ့ပတ်သက်ပြီးလည်းမသိရသေးပါဘူး။ဆူလာဝေစီမြောက်ပိုင်းကမာနာဒိုမြို့အရှိမြောက်ဖက်မိုင်160လောက်အကွာမြေအောက်အနက်42မိုင်လောက်မှာဗဟိုပြုပြီးအင်အားပြင်းငလျင်လှုပ်ခတ်ခဲ့တာပါ။ပစိဖိတ်သမုတ်တရားရဲ့ငလျင်ကျောပေါ်မှာရှိတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မကြာခဏဆိုသလိုပဲငလျင်တန်းတင့်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတင်းဆူလာဝေစီမှာပြင်းအား 6.2 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်လူတရာကျော်သေဆုံးပြီးပင်လယ်ကမ်းခြေမြို့မာမူးကျူးမှာအဆောက်အုံတချို့ပျက်စီးခဲ့ပါတယ်
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတနင်္ဂနွေနေ့မနက်ခင်းတနင်္ဂနွေကိုဆက်လက်ကြေညာနေပါတယ်ဟီတီနိုင်ငံမှာသမရဂျူဗယ်မူရစ်လောက်ကျန်ခံရချိန်တုန်းကအသက်မသေးချင်တဲ့သမရကရောမာတင်မူရစ်ကသူ့ခင်မုန်းကိုလောက်ကျန်သူတွေဟာသူ့ခင်မုန်းရဲ့ဟီတီနိုင်ငံအတွက်လှုပ်ဆောင်မှုတွေကိုဖျက်ဆီးပစ်ချန်သူတွေဖြစ်ကြောင်းဆွဆွဲပစ်တင်လိုက်ပါတယ်သမရအလောက်ကျန်ခံရချိန်တုန်းကဒဏ်ရာရခဲ့ပြီးစိတ်ကူတမှုခံယူနေရတဲ့သမရကရောကသူဟာအခုတော့အခြေအနေပြန်ပြီးကောင်းနေပြီလို့စနေနေ့မှာပထမဆုံးအချိန်အတန်နဲ့ကြီးညာချက်ထုတ်ပြန်ပြောဆိုပါတယ
် Frère Maxime na quatre coins pays moi saluer nous c'est Martin Moïse qui a parlé avec nous moi vivant grâce mon Dieu moi vivant
ဟီတီနိုင်ငံသားနီကိုမွန်မော်ရီကိုလေးလေးစားစားနှုတ်ဆက်ပါကြောင်းနဲ့ဖခင်သခင်ယေရှုကြောင့်သူ့အသက်မသေးပဲအချိန်နေလဲကောင်းမွန်ပါကြောင်းခရီယိုဘာသာနဲ့ပြောသွားတာပါဒါပေမဲ့နှစ်ပေါင်းအစိတ်ကျော်အတူတကောလက်တွဲတိုက်ပွဲဝင်ခဲ့တဲ့သူ့ခင်မွန်းဆုံးပါခဲ့ရတဲ့အတွက်သူရောသားသမီးတွေပါဝမ်းနည်းချေခွဲရကြောင်းနဲ့သူ့ခင်မွန်းရဲ့နိုင်ငံအတွက်လျှက်စစ်တောက်သုံးရည်နဲ့လမ်းစီမံကိန်းတွေရွေးကောက်ပွဲကျင်းပပေးဖို့လှုပ်ဆောင်မှုတွေကြောင့်သူ့ခင်မွန်းကိုကျေးဇူးတွေငှားပြီးလှုပ်ကြံတာဖြစ်ကြောင်းလည်းပြောပါတယ်။သူ့ခင်မွန်းကိုလှုပ်ကြံတဲ့ကျေးဇူးလူသက်သမားတွေဟာအခုအဖမ်းခံနေရပြီဖြစ်ပေမဲ့တခြားကျေးဇူးတွေကသူခင်မုန်းရဲ့အတွေ့အခေါ်တွေအိမ်မက်တွေအကောင့်ထဲမပေါ်အောင်လှုပ်ချင်နေတာဖြစ်ကြောင်းလည်းပြောပါတယ်။လှုပ်ကြံမှုနဲ့ဆက်နွယ်ပြီးဟီတီရဲတွေကလူဒဒါစင်ကျော်ကိုဖမ်းဆီးထားတာဖြစ်ပြီးအဲ့ဒီထက်ကအများစုဟာကိုလံဘီယာစစ်သားဟောင်းတွေဖြစ်တယ်လို့ရဲကပြောပါတယ်
။အီရန်သေယူပို့ဆောင်ရေးဝန်ကြီးဌာနဝက်ဘ်ဆိုက်စနေနေ့ကဖြုတ်ချခံခဲ့ရပြီးနိုင်ငံပိုင်ရုပ်သံကတော့အင်တာနက်ဆိုက်ဘာတိုက်ခိုက်ခံရမှုကြောင့်လို့ပြောပါတယ်။နိုင်ငံပိုင်ယထာပို့ဆောင်ရေးကုမ္ပဏီဆိုက်ဘာတိုက်ခိုက်ခံခဲ့ရပြီးနောက်တနည်းမှာပဲပို့ဆောင်ရေးဝန်ကြီးဌာနဝက်ဘ်ဆိုက်တိုက်ခိုက်ခံရတာဖြစ်ပါတယ်။လန်ဒတာနဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ထမ်းတွေရဲ့ကွန်ပျူတာစနစ်တွေတိုက်ခိုက်ခရပြီးနောက်ဝန်ကြီးဌာနဝက်ဘ်ဆိုက်နဲ့ဆက်ဆက်တဲ့ဝက်ဘ်ဆိုက်တွေပါပိတ်ကုန်တာလို့လည်းသတင်းမှာဖော်ပြပါတယ်။တိုက်ခိုက်မှုနောက်ကွယ်မှာဘယ်သူတွေပတ်သက်နေတယ်လဲဆိုတာကိုရောပြန်ပင်းငွေတောက်ခံမှုရှိမရှိဆိုတာကိုရောသတင်းကမပြောပါဘူး။ပြီးခဲ့တဲ့တောက်ကြနေထုံးကတော့ဟက်ကာတွေကဘူရာယုံကကြီးညာဘုတ်တွေမှာယထာကြန့်ကြာမှုသတိပေးချက်အတုတွေတင်ခဲ့တာကြောင့်ယထာပြေးဆွဲမှုမှာအနှောက်ယှက်ဖြစ်ခဲ့တယ်လို့အစိုးရနဲ့ပတ်သက်တဲ့သတင်းဌာနတွေကဖော်ပြပါဗျ
။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေထပ်ပြီးတွေ့လာနေရတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးကောင်းကောင်းမရနိုင်ပဲဖြစ်နေတာဟာကမ္ဘာစီးပွားရေးပြန်ပြီးနလန်းထူလာနိုင်ရေးကိုထိခိုက်စေနိုင်တယ်လို့ EU ဥရောပသမဂ္ဂနဲ့နိုင်ငံ19နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကစနေနေ့မှာပဲသတိပေးလိုက်ပါတယ် G20 ခေါင်းဆောင်တွေဟာကာယောဂါဆက်တင်ဖြစ်ပွားချိန်ကစပြီးပထမဆုံးချိန်လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကိုအီတလီနိုင်ငံ Venice မြို့မှာကျင်းပတာဖြစ်ပြီးနိုင်ငံဆောင်မှာဖြန့်ကျက်ထားတဲ့စီးပွားရေးလုပ်ငန်းတွေအခွန်တက်တအောင်လုပ်နေမှုရပ်တန့်အောင်လုပ်ဖို့အတွက်အစည်းအဝေးမှာသဘောတူခဲ့ကြပါတယ်ဒီလှုပ်ဆောင်မှုကနေကော်ပိုရေးရှင်းကြီးတွေအတွက်အခွန်ခနှုန်းအနည်းဆုံး15ရာခိုင်နှုန်းချဖို့အောက်တိုဘာမှာကျင်းပမယ့် G20 ထိပ်သီးအစည်းအဝေးမှာအပိသက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးဒါဟာ COVID-19 ကြောင့်ထိခိုက်မှုရှိနေတဲ့ဘဏ္ဍာငွေကြေးဒေါ်လာဘီလီယံနဲ့ချီပြီးပြန်ဝင်လာနိုင်မှာလည်းဖြစ်ပါတယ်။ဧပြီလမှာကျင်းပခဲ့တဲ့ G20 အစည်းအဝေးတုန်းက ကိုဗစ်ကာဝယ်ဆင်းနဲ့စီးပွားရေးအထောက်အကူရန်ပုံငွေချထားရေးတွေအတွက်စတင်နိုင်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးကမ္ဘာစီးပွားရေးအခြေအနေတိုးတက်မှုရှိလာတယ်လို့ G20 အစည်းအဝေးနောက်ဆုံးကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့အခုကူးစက်မြန်ဗီဇပြောင်းကိုဗစ်ပိုးသစ် Delta ကြောင့်အခြေအနေဆိုးလာနိုင်တယ်လို့လည်းပြောပါတယ်
။အမေရိကန်ပြည်ရင်းစစ်ကာလကတောင်ပိုင်းခွဲထွက်ရေးတပ်တွေရဲ့ဗိုလ်ချုပ်ကြီး Robert E. Lee ရဲ့ရုပ်ထုနဲ့တချင်ကသူ့ရဲ့ညာလက်ယုံလို့ခေါ်ခဲ့သူဗိုလ်ချုပ်ကြီး Thomas Stonewall Jackson တို့ရဲ့ရုပ်တူတွေကိုစနေနေ့ကဖယ်ရှားလိုက်ပါပြီ။ဗာဂျီးနီးယားပြည်နယ်ရှားလော့ဘေးမြို့လယ်ကပန်းချံနှစ်ခုတွင်းကနေတောင်ပိုင်းခွဲထွက်ရေးဗိုလ်ချုပ်ကြီးနှစ်ဦးရဲ့ရုပ်ထုတွေကိုဖယ်ရှားတာမှာလက်မတွေပေါ်မှာယာနဲ့ချီတဲ့လူတို့ကကြွေးကြော်အားပေးခဲ့ကြပါတယ်
။ To fight a war, win the war.
စစ်ပွဲကိုတိုက်ခိုက်အောင်မြင်ပြီးတဲ့နောက်ရန်ဘက်တပ်တွေကိုဥဆောင်ခဲ့ကြသူတွေရဲ့အထိတ်မှလှုပ်ထားတယ်ဆိုတာဘလို့မှအတိတ်ပင်မရှိပါဘူးတဲ့လူမျိုးရေးခွဲခြားမှုကသာအမှတ်ရစေပါတယ်လို့ရှားလော့ဘေးကခရစ်ယန်သင်းအုပ်စရာမာဗင်မော်ဂန်ပြောခဲ့တာပါဒါဟာသမိုင်းဝင်အခိုက်အတန့်လို့လည်းသူကပြောပါတယ
်တနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိင်္ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်ကြာလာတဲ့အချိန်မှာပဲပြည်တွင်းပြည်ပမှာစန့်ကျင်ဆန္ဒပြမှုတွေရှိနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတွေကတော့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ဗန်ကူးဗားမြို့လယ်ကပြည်သူစာကြည့်တိုက်ကြီးရှိမှာစနေနေ့မွန်လွယ်ပိုင်းကမြန်မာနဲ့တိုင်းရင်းသားတွေစုဝေးပြီးဆန္ဒပြခဲ့ကြတယ်လို့ကိုကျော်စေရကပြောပါတယ
်။အော်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ကိုကျွန်တော်လုံးဝလက်မခံဘူးဆိုတဲ့ကြည်ကြည်ပြင်းပြပိုသိစေတဲ့ရှင်နဲ့အတိတ်ပဲနဲ့အဲ့ဒါကိုကျွန်တော်ဆက်လက်လှုပ်ရှားနေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီတောင်းဆိုချက်လေးတဲမှာကနေဒါအစိုးရကနေပြီးတော့ဒီနိုင်ငံတကာနဲ့ပူးပေါင်းပြီးတော့သူဆက်လက်လှုပ်ရှားဖို့အတွက်ကျွန်တော်အမြဲတမ်းဖိအားပေးတောင်းဆိုနေပါတယ်။သူတို့လုံးပိုင်ခွင့်ထဲမှာရှိတဲ့လုံးနိုင်တဲ့အစွမ်းရှိသမျှအားလုံးကိုသူတို့ဒီစစ်ကောင်စီကိုအကုန်လုံးကိုပိတ်ဆို့အာတန်ခတ်အပြစ်ပေးအရေးယူဖို့အတွက်ကိုသူတို့ကျွန်တော်နဲ့အတူတူကရှိနေပါတယ်ဆိုတဲ့ကြောင့်သူတို့စီကနေပြီးတော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြို့တော် DC မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CDM လှုပ်ရှားသူတွေကိုထောက်ပံ့နိုင်ဖို့အလင်းရောင်လူငယ်များအဖွဲ့ကစနေနေ့မှာဈေးရောင်းပွဲလုပ်ခဲ့ကြကြောင်းတာဝန်ခံကိုထိုက်ကပြောပြပါတယ်
ကျွန်တော်တို့ဒီစစ်အာဏာသိမ်းတဲ့အချိန်စကြရနေပြီးတော့မှအခုချိန်ဒီတောက်လျှောက်ကျွန်တော်တို့ဒီမှာဆန္ဒပြပွဲလေးလုပ်တယ်ပြီးလို့ရှိရင်ရမုံငွေပြေးအောင်ပွဲလေးလည်းကျွန်တော်တို့တောက်လျှောက်လုပ်ခဲ့ပါတယ်တလားတစ်ချိန်နီးပါးလောက်ကိုကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒါကျွန်တော်တို့ဒါစတုထားမြောက်အချိန်ဒါဈေးရောင်းပွဲကျွန်တော်တို့ဒါပြုလုပ်တာပါအခုဒီတစ်ချိန်ကတော့သက်ဆိုင်ရာဝန်ကြီးဌာနနဲ့လည်းကျွန်တော်ပြောဆိုပြီးတော့မှဒီပြည်တွင်းမှာရှိတဲ့ဒီကာကွယ်ရေးကဏ္ဍအတွက်ကိုကျွန်တော်တို့ပေးပို့လှူဒါန်းမှာဖြစ်ပါတယ်ကျွန်တော်တို့နိုင်တဲ့အားနဲ့ကျွန်တော်တွေပူးပေါင်းပါဝင်တာပ
ါအမေရိကန်လေပိုင်းအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာဈေးရောင်းပွဲလုပ်ဖို့ပြင်ဆင်နေတယ်လို့တက်ကြွလှရှားသူဦးကျော်သက်ကပြောပါတယ
်အမေရိကန်အင်ဒီယားနာပြည်နယ်ကနေပြီးတော့ဖော်ဝင်းကွန်မြူနတီနေတဲ့ကျွန်တော်တို့ဒီဈေးရောင်းဖုန်းကြီးကြောင်းပါပေါ့နော်တလမှာနှစ်ပတ်ကိုတစ်ချိန်လောက်ကျွန်တော်တို့အများနဲ့ဒီဈေးရောင်းပွဲလုပ်တယ်ဒီဈေးရောင်းပွဲကကျွန်တော်အဓိကတော့ NUG ကိုကျွန်တော် support လုပ်တဲ့အနေနဲ့နော်ဒီဈေးရောင်းပွဲကိုကျွန်တော်လုပ်တယ်ရတဲ့ငွေကြေးကိုကျွန်တော် CDM သမားတွေရဲ့ကျွန်တော် ingwe ကိုကျွန်တော် NUG ကိုပို့ပါပါ။အဲတခါနေဆက်မှာလိုနေတဲ့နော်တချို့ NUG နဲ့အဆက်ပွဲမရှိခဲ့နော်အဆက်ပွဲပြတ်နေတဲ့နေဆက်မှာရောက်နေတဲ့ CDM သမားတွေရဲ့ generation C တွေပေါ့နော်သူတို့တွေကိုကျွန်တော်အကူအညီပေးနေပါတယ်
။အလားတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာလည်းပြည်တွင်းနဲ့နေဆက်ကိုထောက်ပံ့နိုင်ဖို့ဒီသတင်းဘက်ကိုနားရက်တွေမှာရန်ပုံငွေရှာပွဲတွေကျင်းပခဲ့ကြပါတယ်ခင်ဗျာ။အခုတခါဆက်လက်တင်ပြကြတာကတော့တရုတ်နဲ့ရုရှားတို့ကိုဗစ်ကာကွယ်ဆေးတွေအပေါ်ကျွမ်းကျင်သူတွေရဲ့အမြင်တွေပဲဖြစ်ပါတယ်ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာမြန်မာနိုင်ငံအတွက်မှာယူထားတဲ့တရုတ်နဲ့ရုရှားတို့ကာကွယ်ဆေးတွေဘယ်လောက်အထိအထောက်အပံ့ဖြစ်နိုင်မလဲဆိုတဲ့အပေါ်ကျွမ်းကျင်သူတွေကြားအမြင်အမျိုးမျိုးရှိနေပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ရုရှားနဲ့တရုတ်နိုင်ငံတို့ကာကွယ်ဆေးတွေမြန်မာနိုင်ငံကိုမကြခင်ရောက်ရှိလာတော့မယ်လို့တောက်ကြနေကပြောခဲ့တာပါဒီအကြောင်းဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကတင်ပြမှာပါ
ဟ ဟုတ်ကဲ့ဘဟုကုသရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးက
ဒီလတဲ့ဒုတိယဘက်အကုံတတိယဘက်လောက်မှာတရုတ်နိုင်ငံဆိုင်းနိုဘက်ကကွယ်ဆေးတက်တန်းရောက်ရှိဖို့ရှိတယ်။ဒါပြင်ဒီလတဲ့မှာပဲနောက်ထပ်တက်တန်းလည်းတရုတ်နိုင်ငံကကွယ်ဆေးပဲရောက်ရှိနိုင်ဖို့ရှိပါတယ်။ရုရှားကလည်းကကွယ်ဆေးနှစ်တန်းမှယူထားပြီးဖြစ်ပါတယ်။လောလောဆယ်ရုရှားနိုင်ငံမှာလည်းရောဂါဖြစ်ပွားမှုလည်းလက်ရှိမှာဆိုလို့ရှိရင်များနေစေရုရှားနိုင်ငံမှာလည်းကကွယ်ဆေးထုတ်လုပ်တဲ့အခါမှာလည်းအကန့်အသတ်ရှိပါတယ်။အဲ့ခါကျတော့နှစ်တန်းတည်းရနော်အချို့တော့ပမာဏအနေနဲ့တော့မများပါဘူးမကြမီရောက်လာပွဲရှိပါတယ်ရုရှားရဲ့ကောက်ွယ်ဆေးထိရောက်မှုကလည်း vaccine efficacy ကလည်း 92% လောက်ရှိပါတယ်ဒါလောလောဆယ်တော့သူက WHO ရဲ့အရေးပေါ်အသုံးပြုရမယ့်စီစဉ်နဲ့မှမပါပြန်လို့မကြမီအချိန်တွဲမှာပါလာနိုင်ပွဲရှိပါတယ်လက်ရှိ EU ကောက်ွယ်ဆေးထဲမှာပါဝင်တဲ့တရုတ်နိုင်ငံကောက်ွယ်ဆေးတွေသည်အစွမ်းထက်ပါတယ
်ဒါပေမဲ့နယူးယောက်မြို့ Wake of Fight ဆေးရုံကဒေါက်တာဆရာသက်က
ဒီ Russia vaccine ပေါ့နော် WHO ကလည်းတရုတ်ဝင်သုံးနိုင်ငံရှိတဲ့စီစဉ်ထဲမှာတော့မထည့်ထားသေးပါဘူးဒါပေမဲ့လည်းသုံးတဲ့နိုင်ငံကြီးရှိပါတယ်အများကြီးတော့မဟုတ်ပါဘူးကျွန်တော်နားလေတော့ကတော့ Brazil မှာသုံးတယ် Argentina မှာသုံးတယ် European country မှာတခုမှာတော့သုံးတယ်လို့ပြောတယ်ဒီလွန်ခဲ့တဲ့တလအတွင်းမှာ India မှာတော်တော်လေးကိုသုံးခဲ့တယ်ဟိုတခုပဲရှိတာကသူကဒီလက်ရှိ India မှာသုံးတယ် AstraZeneca Johnson and Johnson ပေါ့နော် so through the platform to do the adenovirus ကိုသုံးပြီးတော့လုပ်ထားတာပေါ့နော် so safety အရတော့ safe ဖြစ်တယ်လို့တော့ယူဆလို့ရမယ်တကူပဲရှိတာသူကတရားဝင်ကဘာကိုချပြထားတဲ့ data တော့မရှိဘူး
ဒီနေရာမှာလက်ရှိတကဘာလုံးကိုရောမြန်မာနိုင်ငံကိုပါပြန့်နှံ့နေပြီး covid လှိုင်းတွေစထန်လာစေတဲ့အိန္ဒိယကမျိုးကွက်သစ်အတွက်ရောဒီကာကွယ်ဆေးတွေဘလို့ရှိနိုင်ပါလဲလို့မေးရမှာဒေါက်တာခင်ခင်ကြီးက
လက်ရှိ EU ကာကွယ်ဆေးတွေမှာပါဝင်တဲ့ဒီတရုတ်နိုင်ငံကာကွယ်ဆေးတွေဒီ WHO ရဲ့ပြောစကားအရဆိုလို့ရှိရင်လက်ရှိဒေါက်တာဗိုင်းရပ်စ်ပေါ်မှာထိရောက်မှုရှိတယ်လို့ပြောပါတယ်ပြင်းထန်စွာနာမကျန်းဖြစ်မှုဆေးရုံတက်ရောက်ရမှုကနေရာနေပြီးတော့90ရာခိုင်နှုန်းကျော်ကာကွယ်နိုင်တယ်လို့ပြောပါတယ်ဒီနေရာမှာရုရှားကကာကွယ်ဆေးတွေလဲအာနိသင်ရှိမှုက92ရာခိုင်နှုန်းဆိုတော့ mRNA မှာဆို Pfizer 95 Moderna 94စသဖြင့်ဒီလိုနဲ့ဆိုလို့ရှိရင်ဒါမတိမ်မြင့်တော့ရှိနေတဲ့အနေအထားမှာရှိပါတယ်
ဒီပေါ်ဒေါက်တာဆရာသက်ကတော့တန်တရားအများကြီးရှိတယ်လို့ရှင်းပြပါတယ
်ဒီ efficacy ကတော့ဒီ adenovirus platform ဖြစ်တဲ့အတွက်ကြောင့် AstraZeneca Johnson Johnson ကတော့ warning မရောက်ခဲ့လိုက်ပါဘူးဆိုတော့ဒီ AstraZeneca အတိုင်းပဲပေါ့နော် Russia တွေကတော့ကျွန်တော်တို့ပြောရနေတော့ခက်တယ်ပေါ့ဗျာတကယ် data မရှိတော့ဒါပေမဲ့သူတို့ပြောတဲ့အရာတော့90ရာခိုင်နှုန်းရှိတယ်လို့ပြောတယ်ကျွန်တော်တော့သိတော့မယုံပါဘူးဘာဖြစ်လို့ဆိုတော့ adenovirus 4ကြောင့် AstraZeneca မှာတကယ် data ရှိပါတယ်60ရာခိုင်နှုန်းပါဝင်ကျပါပဲဒါပေမဲ့လည်းတရားဝင်သူတို့ကဒီကဘာလုံးကိုချပြပြီးတော့လက်ခံနိုင်တော့ဂျာနယ်တွေတော့ပါတယ်မှာသူတို့ကတခုမှမလုပ်ခဲ့ဘူးတရုတ် vaccine တော့မှလုပ်ခဲ့တယ်ဒါတော့မှအခုတရုတ် vaccine ဆိုရင် efficacy ကဒီလောက်ကြီးကြီးမဖြစ်လာဘူးတရုတ် vaccine ကဒီ spike protein ကို targeted လုပ်ပြီးတော့လုပ်တဲ့ဟာမဟုတ်တဲ့အတွက်ကြောင့်အခုလောလောလတ်လတ်ပဲ Indonesia မှာ ਨੇ တူတယ် one of the scientists up the catch it up the covid ပေါ့နော်ကျွန်တော်တို့ထင်ရတာတော့အခုချိန်မှာတော့ delta လို့ပဲထင်ပါတယ်သေချာတဲ့တခုကကျွန်တော်တို့သိတာ AstraZeneca vaccine က delta တော်တော်လေး weak ဖြစ်ပါတယ်အခု India မှာသူတို့ AstraZeneca ကိုတွန်းနေတန်လန်းနဲ့ဒီ Delta ဆိုတဲ့ကောင်ကပေါ်လာပြီးတော့ဒုက္ခတော်တော်ကြီးကိုပေးချသွားတာဆိုတော့ဒီ Russia vaccine ဒီ Delta ကိုတကယ်ကော effective ဖြစ်လားဆိုတာဒီနေ့ဒီချိန်ထိဘယ်သူမှမရှိပါဘူး
အဲ့ဒီတော့ဒီတစ်ခေါက်ကာကွယ်ဆေးတွေရောက်လာရင်ဘလို့ဦးစားပေးအစီအစဉ်နဲ့ထိုးဖို့ရှိတာကိုလည်းဒေါက်တာခင်ခင်ကြီးက
ကာကွယ်ဆေးကိုဘယ်သူတွေဦးစားပေးထိုးနိုင်မလဲဆိုတာကတော့ဒါကတော့တေချာ vaccine deployment plan တွေလုပ်နေပါတယ်ဒီနေရာမှာလည်းမနေ့ကပြောင်းစုဝင်ကြီးကျမရေးနားအောင်ဝင်ကြီးဌာနပြောင်းစုဝင်ကြီးလည်းပြောထားပါတယ်အသက်ကြီးတဲ့သူတွေနောက်ကယောဂရှိတဲ့သူတွေဘန်လုပ်ငန်းလုပ်တဲ့သူတွေအခုကအများနဲ့ဆက်သွယ်ပြီးတော့ဒီလောက်ရတဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေလုပ်တဲ့လူတွေကျမတို့ပုဂ္ဂလိကကျမရေးဝန်ထမ်းပုဂ္ဂကကျမရေးမှာလုပ်နေတဲ့ကျမတို့ရဲ့လုပ်ဖို့ကံပက်တွေစနော် volunteer တွေစသဖြင့်ဒါတွေကိုထိုးပေးဖို့ဖြစ်ပါတယ်ဒီနေရာမှာကာကွယ်ဆေးရရှိပြီးဆိုတဲ့အမြန်ဆုံးထိုးနှံဖို့အတွက်အစီအစဉ်တွေကိုလည်းတည်ချရေးဆွဲပြီးတော့ဆောင်ရွက်လက်ရှိပါ
တကယ်တော့အခုရမယ့်ကာကွယ်ဆေးတွေကနည်းလွန်းသေးတာမို့ယောဂအဖြစ်များလာတဲ့ပြည်သူတွေကြားပိုကာကွယ်ဖို့အရေးကြီးနေပြီးလူစုလူဝေးရှောင်ဖို့အထူးကနဲ့ကျန်းမာရေးလုပ်သားတွေကိုယ်တိုင်လည်းကိုယ်စီဖုန်းနဲ့ဖြည့်ချားပေးတာနဲ့ဝိုင်းခုပေးတာတွေလုပ်ဖို့လိုနေပြီလို့တိုက်တွန်းမှုတွေရှိနေပါတယ်ခင
်ဗျ။ရုရှားနဲ့တရုတ်ကိုဗစ်ကာကွယ်ဆေးတွေနဲ့ပတ်သက်တဲ့အမြင်တွေကိုကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာ။အခုတခါနားဆင်ရမှာကတော့ဒေါအောင်ဆန်းစုကြည်အမှုနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေနဲ့အလားအလာတွေကိုအပတ်စဉ်တင်ဆက်ပေးနေရမှာအခုတစ်ပတ်မှာတော့တရားရုံးကြားနာမှု၄ပတ်မြောက်အခြေအနေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါဗျ
။ထောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့အပတ်စဉ်တရားရုံးကြားနာမှုတွေနဲ့အမှုသွားအမှုလာအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတာမှာအခုတော့တရားရုံးကြားနာမှု၄ဘက်မြောက်အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကတည်ထောင်တရားရုံးမှာဒီတစ်ပတ်၄ဘက်မြောက်အဖြစ်နဲ့ဆက်ပြီးတော့အကြံအစည်ဆေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်တို့ဘက်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုတွေဟာဥပဒေကြောင်းအရမမှန်ကန်တာတသက်အထောက်ထားမခိုင်းလုံတာအပြင်ဥပဒေလုံထုံးလုံနည်းနဲ့မညီတာတွေကိုဖော်ထုတ်တင်ပြနိုင်ဖို့ကြိုးပမ်းလာခဲ့ပါတယ်။ဒီတစ်ပတ်အမှုတွေကိုကြားနာစစ်ဆေးတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကသူ့အပေါ်ဆွဲထားတဲ့အမှုတွေဟာဥပဒေကြောင်းအရမလျော်ကန်တဲ့လုံထုံးလုံနည်းတွေဖြစ်နေတယ်လို့ရှင်းနေတယ်ကိုပြောခဲ့ပါတယ်။ဆိုတော့ဒီအမှုတွေဟာဥပဒေလုံထုံးလုံနည်းတွေနဲ့ဘယ်လိုမညီတာပါလဲ။ဒါနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးကြည်ဝင်းက
ဒီလိုမျိုးမညီဘူးဆိုတာဒီလုံထုံးလုံနည်းကဘယ်လိုလဲဆိုတော့အကယ်၍ဒီဆွဆွခါးသူတယောက်ကိုအထမတွေကတိုက်ရက်ဖွင့်လိုက်ရမယ်ဘာကြောင့်တိုက်ကြပ်ဖွင့်ရလဲဆိုရင်ပစ္စည်းတွေအရပါမိသွားပြီဆိုလို့ရှိရင်တိုက်ကြပ်ဖွင့်တိုက်ကြပ်ဖွင့်ပြီးတော့မှဖမ်းရမှာပေါ့နော်အဲ့လိုမျိုးပေါ်ရမှာအခုကပုံဘူးဒီပြမှုတွေဘာမှမရှိသေးတယ်လေသူတို့တရက်ဒီမှာနိုင်ငံတော်အချုပ်ကြီးကောင်စီကအရေးပေါ်ကာလပြဋ္ဌာန်းလိုက်ပြီးတော့မှဒါအဲ့ဒီရက်ဒီမနေ့လေးလိုက်မှာဖမ်းလိုက်တာပဲဆက်သွယ်ရေးပစ္စည်းတွေတယ်လီဖုန်းတွေပေါ်စကားပြောတတ်ပြီပေါ့ပြပြီးတော့မှတိုက်ကြပ်ပြီးဖွင့်တယ်အစားအမှုမရှိဘူး။ရခင်ကလည်းဘာမှအမှုမရှိဘူး။အဲဖမ်းပြီးတာမှအဲနောက်မှဒီအမှုတွေဆွဲတဲ့ခါကျတော့ဒါကရဲလို့ထုံးလို့ပြီးရနောက်မှဒါအမှုဆွဲတာပေါ့။ဥပမာလေးတစ်ခုကတောင်ကိုရီးယားမှာဆိုလို့ရှိရင်တောင်ကိုရီးယားသမ္မတပက်ပက်ပုစုသမ္မတအီတောင်ဖထားဆောင်နေနဲ့အစိုးရဖွဲ့ရသူ့လက်စားမှုနဲ့တိုက်ရဖွဲ့လာ။ပေါ်တွင်တော့မှဒါကြီးလာ။ဒါတွေကလုံထုံးလုံကြတာပေါ့နော်။
စစ်တပ်ကဖေဖော်ဝါရီ1ရက်နေ့မနက်လင်းအားကြီးအချိန်မှာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနှင်ပြီးအာဏာသိမ်းတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တွေကိုသိမ်းဆည်းရမိတာနဲ့ပတ်သက်ပြီးတော့ပို့ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့အမှုဖွင့်တရားစွဲခဲ့ပါတယ်။ဒီလိုတရားစွဲတဲ့အပေါ်မှာပြီးခဲ့တဲ့တရက်ခွင်အတွင်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဆွဲထားတဲ့မြေပုံနဲ့ခုခံခြေပတာတွေကိုလုပ်ခဲ့ပါတယ်။
မျိုးဆွဲထားတာကမျိုးပုံကဒါကဒေါ်ဆက်စီကသူကဆွဲထားတယ်သူကမျိုးပုံကြည့်ပြီးတော့သူ့ကိုသာမေးတာမျိုးပုံဆိုတာကထုံးစံကအမှုကြီးရာရှိတာမျိုးပုံဆွဲပြရမယ်ဘယ်မှာပဲဘာပဲဖြစ်ဖြစ်အမှုတစ်ခုဖြစ်သွားရင်မျိုးပုံဆိုတာဆွဲပြရမယ်ဒီအမှုကြီးအရာရှိတာအမှုထဲမှာဆွဲမတာဘူးအဲဒေါ်ဆက်စီကဆွဲထားတယ်ဆွဲထားတာကျွန်တော်ကမျိုးပုံကိုကြည့်ပြီးတော့ကျွန်တော်ကမေးတာဘူကြီးကလည်းမျိုးပုံမြင်သလားမမြင်သလားတော့မသိဘူးဘူကြီးအဲ့သက်စီကလည်းမသိဘူးသူကလည်းအမှန်တိုင်းကိုအကုန်လုံးပြောသွားတာအဲဒီဘိုးကြီးနေတဲ့အော်ရယ်အဲ့တော့ဒီပစ္စည်းကြီးကလောနော်လူကြီးရဒီရေးဝကြီးဌာနဝန်လန်းနေပဲတိုင်တာမဟုတ်လားလို့ပြီးတော့ဟုတ်တယ်တဲ့ကြိုင်တာတဲ့နော်အဲ့ဒီဝန်လန်းကြီးကလည်းဒီရေးဝကြီးဌာနလူကြီးဟုတ်တယ်ဆိုဟုတ်တယ်ဒါပဲပြောတာလေတော့အောင်သန်းကြီးကြီးကတွေ့တာမဟုတ်ဘူးဆိုတာအရေးလူကြီးကမေးမရဘူးလေဒီဘိုးကြီးကြတဲ့ခါကျတော့သူကရှင်းရှင်းလင်းလင်းဖြစ်သွားတာပေါ့
ဒေါန်ဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကတော့စကားပြောဆက်တွေဟာသူမရဲ့နေအိမ်ခြံဝင်းအတွင်းမှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေစီကတင်စီခဲ့တာဖြစ်ပြီးဒေါန်ဆန်းစုကြည်စီကတင်စီရမိခဲ့တာမဟုတ်ကြောင်းဒါပြင်အဲ့ဒီလုံခြုံရေးတွေဟာလည်းပြည်ထောင်ဝန်ကြီးဌာနကတာဝန်ပေးခန့်ထားသူတွေဖြစ်ပြီးတော့ပြည်ထောင်ရေးကအသုံးပြုတဲ့ပစ္စည်းတွေဖြစ်ကြောင်းတင်ပြခဲ့သလိုတပ်တွေကိုလည်းအမှုအတွက်အမှန်တိုင်းထွက်ဆိုနိုင်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုရမှာပါဒါပြင်ဇူလိုင်လ6ရက်နေ့ကတော့စစ်ကောင်စီဘက်ကပါတီဘူကဖေဖော်ဝါရီ9ရက်နေ့နဲ့13ရက်နေ့တွေကထုတ်ပြန်တဲ့ကြေညာချက်နှစ်ဆောင်ကိုတက်တည်တင်ပြီးငါးငါခါခွေးနဲ့ဆွဲထားတဲ့အမှုဟာဒေါအောင်ဆန်းစုကြည်ပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အချိန်ဖြစ်တာကြောင့်တက်တည်မခိုင်မဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကာလကလည်းအမေရိကန်နိုင်ငံသားဂျွန်ဂျက်တောဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကိုခိုးဝင်ဝင်ရောက်ခဲ့မှုနဲ့နားဖဆစ်ဆိုးရကဒေါန်ဆန်းစုကြည်ကိုနေကျဲကျုပ်ချမှတ်ထားတဲ့စီကန်တွေကိုချိုးဖောက်တယ်ဆိုပြီးပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲဒီတုန်းကတော့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကသူမဟာချမှတ်ထားတဲ့စီကန်သတ်မှတ်ချက်တွေကိုချိုးဖောက်ခြင်းမရှိသလိုအဆိုပါအမေရိကန်နိုင်ငံသားကိုလည်းဖိတ်ခေါ်ခဲ့ခြင်းမရှိကြောင်းလုံခြုံရေးတွေချထားတဲ့ဂျာတွေကအဲ့လိုဝင်ရောက်ခဲ့တာဟာလုံခြုံရေးတွေမှာသာတာဝန်ရှိတယ်လို့သက်သေအခိုင်အမာနဲ့ရှောက်လဲခဲ့ကြပါပေမဲ့အင်းစိန်ထောင်ထဲမှာနားဖဆိုးရဖွဲ့ထားတဲ့တရားရုံးကတော့ ဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်ချမှတ်ခဲ့ပူပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်အမှုအသွာအလာနဲ့ပတ်သက်လို့တရားရုံးကြားနာမှုအခြေအနေတွေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်ဒီအခုနားဆင်ကြည့်ရှုနေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။ဒီရေဒီယိုအစီအစဉ်ကိုအခုလိုမျိုးရုပ်တံအဖြစ်နဲ့ပါကြည့်ရှုနိုင်အောင်ဂျွန်လာဇန်ပိုင်းကစလို့ကျွန်တော်တို့တင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
View American တဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 kHz 12133ည line meter 40 kHz 8413ည line meter 51 kHz 5895 line meter 190 kHz 1505ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ဒို့အတန်အစီအစဉ်နဲ့အတူဆက်သွယ်မေးမြန်းခန်းတစ်ခုကိုထုတ်လွှင့်တဲ့အခါမှာတော့
အမေအတိုင်းသူရဲ့လို့ရတဲ့အရာတွေရှိတယ်ပေါ့နော်။ဒါစစ်သားတွေကကြတော့ဒါမျိုးတုတ်ပြန်နေဆိုတဲ့အချိန်မှာတော့ဒါလုတ်ပြင်သလားမလုတ်ပြင်ဘူးသလားဆိုတဲ့အရာကိုတော့သူတို့ရဲ့ဉာဏ်ပညာနဲ့ပေါ့ဖြစ်ချင်းစစ်သားနိုင်မှုတော့လိုတာပေါ့ဗျာ
။အာနာသိမီကိုပြည်သူကိုအကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်ကိုလက်မခံနိုင်တဲ့အတွက်စစ်တပ်ကိုစွန့်ခွာလာတဲ့ဒီဗိုလ်ကြီးမင်းမောင်မောင်နဲ့ဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါခင်ဗျာ။အခုတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းကိုတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စကိုင်းတိုင်းတွင်းကမြို့တစ်မြို့ရဲ့ COVID-19 ကူးစက်သေဆုံးသူဟာတရားဝင်ထုတ်ပြန်ထားတဲ့နှုန်းထက်အဆများစွာမြင့်မားနေပါတယ်။ COVID ကူးစက်ခံရသူတွေအတွက်ကုသရေးကလည်းအတားအဆီးတွေအခက်အခဲတွေနဲ့ရုံးသုံးကားဖြစ်နေပါတယ်။ဒို့အတန်ကအဲဒီကဒေသခံတွေနဲ့စကားပြောဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ Ground is over the cut site တဲ့ပုံစံမျိုးရှိတယ်။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိတယ်ဗျ။အရင်အဲ့လောက်ကြီးပြီးမဟုတ်ဘူးဗျ။အရင်ကလမ်းတိုင်းမှာနိုင်ဆိုင်ဖို့မရှိဘူး။လမ်းတိုင်းမှာနိုင်ဆိုင်ဖို့ရှိဖို့နေနေတာဒါကျွန်တော်တို့တကယ်လို့အဲ့ကိုပဲဖြစ်တဲ့လူနာလို့ဆုံးသွားရင်ကျွန်တော် second wave တော့20ကျော်လောက်ပဲချရတယ်။ဒါတောင်ကျွန်တော်တို့ကပေါ့ဆေးရုံကြီးနဲ့ဟိုကနဲ့ကျွန်တော်တိုင်းဆေးရုံလို့ဘယ်စင်တာကိုပဲစင်တာလို့အဲ့လောက်ပဲဆုံးတာ။ဒီမြို့ပေါ်ချက်ထဲမှာချက်ရော်ထဲမှာဆုံး
စကိုင်းတိုင်းကလေးမျိုးရဲ့မျိုးကံပရာဟိတသမားတဦးကပြောပြတာပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ခန့်မှန်းချက်အရကလေးမျိုးမှာကိုဗစ်တတိယလိုင်းအတွင်းသေဆုံးသူ900လောက်ရှိနေပါပြီကလေးမှာကိုဗစ် -19 ကူးစက်နှုန်းဟာဂျွန်လလယ်လောက်ကစပြီးမြင့်တက်လာပါတယ်စက်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့ဂျွန်လ26ရက်ကနေဇူလိုင်လ6ရက်နေ့အထိသေဆုံးသူ10ဦးပဲသိရှိပါတယ်ကိုယ်စနုံမြင်လာတဲ့ကလေးမှာအများစုကယောဂါကိုတက်စကစ်နဲ့အိမ်မာသာဆစ်ကြပြီးအိမ်မာပဲနေကြတာကြောင့်ကုဆက်ခံရသူဘယ်နှဦးရှိပြီလဲဆိုတော့စီးရင်တီးကြရဖို့ခက်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့တရက်ကိုပိုးတွဲလူနာ4000ဝန်းကျင်ရှိလာတဲ့အခါမှာအောက်ဆီဂျင်လိုအပ်တဲ့လူနာအရေအတွက်ကလည်းများပြားလာပါတယ်။မအီကတော့ညမထရအမိတ်မကြော်ခင်မနက်3နာရီခန့်ကသူ့အဖိုးကျွတ်အောက်ဆီဂျင်အရှာချွတ်နေရပါပြီ။နှလုံးယောဂအခန်းနဲ့အသက်80ကျော်အရွယ်အဖိုးကအဖျားလဲရှိနေပြီးအောက်ဆီဂျင်မပြတ်ရှူနေရတာကြောင့်ဘယ်အချိန်ဖြစ်နေနေသူမကြောက်နိုင်တော့ပါဘူ
းတခါတန်းစီလို့ရှင်နှစ်နာရီ၃နာရီလောက်တော့ကြာရဲအဲ့ဒါအနည်းဆုံးပဲအပြင်မှာရှာရှာပြီးအိမ်ကိုလာဖို့ပြင်ပြန်ထွက်သွားရှာအဲ့လိုမျိုးပါအချို့ရွာပါရလာတဲ့တွေ့ဆိုလို့ရှင်အောက်ဆီဂျင်ကဥပမာဆို၈နာရီတောင်မှပြရလိမ့်၅နာရီကိုတောက်ကလေးသာထားပြောလာတဲ့တွေ့တော့ရှိရဲကိုကအောက်ဆီဂျင်ကိုတိတ်ပါရခြင်းလို့လေ
ကလေးမှာကိုဗစ်ကုသရေးအတွက်ကလေးပြည်သူစီယုံတိုင်းရင်းစီယုံနဲ့ယာယီကုသရေးစင်တာတခုဖြစ်တဲ့အေဆော့စင်တာတွေမှာကုသပေးပါတယ်။ယောဂပြင်ထန်သူတွေကိုစီယုံမှာကုပေးပြီးမပြင်းထန်တဲ့သူတွေကိုတော့အေဆော့စင်တာမှာထားတာပါ။အခုတော့အေဆော့စင်တာမှာလူနာ300နီးပါးနဲ့စီယုံနှစ်ခုမှာလူနာ30လောက်စီရှိပါတယ်။အဲ့ဒီထက်ပိုလက်ခံပေးဖို့လဲကျန်းမာရေးဝန်ထမ်း၊ကကြင်နဲ့ပြင်ပကကုညီပေးမဲ့သူတွေမရှိပါဘူး။အဲ့ဒီစံကြမှာအကူအညီပေးနေတဲ့ပရိဒတ်သမားတယောက်ကိုတော့ဒိုးအတန်ကမေးမြန်းခွင့်ရခဲ့ပါတယ
်။အများဆုံးပြည့်ရက်က300ကျော်သွားခဲ့တယ်ကွာ။300ကျော်သွားရင်တော့တကယ်လည်းကျွန်တော်တို့လည်းပြည့်စုံတာရှိရသလားမဟုတ်ဘူး။ကျွန်တော်ကအခန်းထဲကတော့400အထိကျွန်တော်မှရှိတယ်။400လောက်ဒီကျွန်တော်သွားလို့ရတယ်။ကျွန်တော်ကငွေကတော့300ကျော်လောက်ပဲရှိတာ။အဲ့တော့သူတို့ကနောက်လာတဲ့တဲ့တဲ့ဒီနာတွေဆိုရင်တော့သူတွေကဟိုဒီကျန်းမာပါပေါ့သူတို့ချာလို့ပါလို့ပို့ရတော့ဆင်းနေရတဲ့ဟာကိုရှိတာပါနော်။
ကလေးမှာကိုဗစ်ဆစ်စေဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနကအဖွဲ့3ဖွဲ့ခွဲလှုပ်ရှားခဲ့ပေမဲ့အခုနှစ်ဖွဲ့မှာကိုဗစ်ကူးစက်ခံလိုက်ရတော့တဖွဲ့တည်းသာကျန်းမာတော့တယ်။ဒါကြောင့်တဖွဲ့တွေကပဲတန်တရားလူနာတွေကိုစစ်ပေးနေရပြီးအရင်လောက်လူမျိုးများဆဆမစစ်ပေးနိုင်တော့ပါဘူး။ဆေးရုံမဆန့်လို့အိမ်မှာပဲနေတဲ့သူတွေကတော့သူတို့အသက်ဆက်ဖို့အောက်ဆီဂျင်လိုအပ်နေတယ်လို့ဒိုးအတန်နဲ့စကားပြောပြတဲ့ဇေနာဝန်ထမ်းတဦးကပြောပါတယ်။သူတို့မှာနေစဉ်အခက်ခဲတွေကြားရုန်းကန်နေရတာပါ။
ဟိုကလေးတယောက်လာဖြည့်တယ်ဟိုကျွန်တော်ကတန်းစီပြီးတော့စောင့်ကြတာများတန်းစီစောင့်တန်းစီစနစ်ဆိုတော့လေစောင့်နေတန်းတန်းနဲ့အဲတူဦးတူဦးရသွားတယ်ဦးတူဦးရသွားရင်လည်းကျွန်တော်တို့ဟောပေါ့နောက်ဦးတူဦးဖြည့်ပြီးနေတဲ့အချိန်မှာအဲဒူနာဆုံးသွားတာရှိတယ်ကြာအဲ့ဆိုကျွန်တော်လည်းစိတ်မကောင်းတကယ်ကိုစိတ်မကောင်းအဲ့နဲ့တော်တော်လေးကိုတဖွဲ့လုံးတော်စိတ်လိုက်ကြသွားကြဒီနေ့ကအောက်ဆီဂျင်တော်ပြတ်နေကြတာဘယ်နေရာမှာစဉ်းစားကြည့်ကြအောင်ကျောင်းနေရာတည်းမဟုတ်တခြားနေရာမှာလည်းရလို့ရညာလေးအိုးစီထားကြရရှိတယ်ကွာ
သူကတော့အရင်ကိုဗစ်လိုင်းတွေတုန်းကလို့ကုသရေးစင်တာမှာစေတနာဝန်ထမ်းအဖြစ်မလုပ်ပေတော့ပါဘူးသူပြောတာကတော့အခုစက်ကောင်စီကတာဝန်ယူလုပ်ကင်နေတယ်ကျန်းမာရေးဌာနနဲ့လက်ကျွဲမလုပ်ချင်လို့ဆိုပါတယ်အခုသူကအောက်ဆီဂျင်ဖြန့်ဝေပေးတဲ့နေရာမှာပဲလုပ်နေပါတယ်ကလေးမှာကိုဗစ်ကူးစက်မှုတွေပြန်ဆလာပြီးနောက်ပိုင်းကူးစက်ခံရသူတွေဟာဆေးရုံမှာစစ်တပ်ကတပ်ဆွဲထားတာကြောင့်ဖမ်းခံရမှာကြောက်ပြီးဆေးရုံမသွားကြပါဘူး။အာနာသိမ့်မိကလေးကလူပေါင်းများစွာဖမ်းခံထားရပြီးစစ်တပ်ကိုစန့်ကျင်တဲ့လူများစွာလည်းတရားစွဲခံထားရတာကြောင့်တမန်ပြည်သူအများစုဟာဖမ်းခံရမှာကိုကြောက်နေကြတာပါ။ယောဂဖြစ်သူနဲ့ထိတွေ့သူတွေကိုခြေရာခံဖို့လဲရက်ွက်လူကြီးတွေတာဝန်ယူပေးမဲ့သူတွေမရှိပါဘူး။အရင်စေနာဝန်ထမ်းလုပ်ခဲ့သူတွေဟာလည်းဖန်ခံရတာတောခိုသွားတာနဲ့စစ်တပ်နဲ့မပူပေါင်းလို့ရကြောင်းစေနာဝန်ထမ်းလည်းအလွန်နည်းနေပါဗျ။ကျမရဲ့ဝန်ထမ်းတွေကလည်းစီဒီအန်လုံးနေကြပါဗျ။အာနာသိမ့်မီနောက်ပိုင်းမြန်မာနိုင်ငံရဲ့ကျမရဲ့ဆောက်ရှောက်မှုစနစ်မှာအပြင်းထန်နေမကောင်းဖြစ်ရင်တော့ဆေးကုသမှုမရကြသလိုကူးစက်မြန်တဲ့ဗီဇပြောင်းဒေတာကိုဗစ်ပိုကလည်းကူးစက်မှုမြင့်တက်လာနေပါဗျ။ဒီလိုအခြေအနေတွေကိုကလေးတစ်ခုတည်းကြုံနေရတာတော့မဟုတ်ပါဘူး။စေအောင်စေကံပေါ်တဲ့ရန်ကုန်အပါအဝင်တနိုင်ငံလုံးမှာခံစားနေရတာပါအခုတခါ Tadia Lima, Yoga Gusam Yane Epin, Simon Kanguemu Nyan Pienda Jale, Tandia Shi Lunariga, Nizin Lulu the Shane Tota Lani Bare. A Kulo Soa Lare Gusam Yan Yoga Guda Bodre, Jamae Wunitana season Tamurigo Mimiamo, Jamae Wunitana Joye So when she do, Tada Kangin Jigo Sutter Mimiamo Josabi Mimiage Bau. Shankong Dan Bidu Jamae Uzitana Mutada Chomingaro, Yoga Sisi Edre. Yoga Lakana Shine, Jamae Wunitanae de Quagan, Seone, Titana Siganu Masi Beni Lo Biovare, Kutai Ejole, NCC, Yuma Inya Sandarine, Seonima, Luna Natankuniago, Kuta Beni Lo Biovare.
Blue Jimmy Mamoba, well, positive trot, so in all Sierra, to Tazania, but they are wearing Tamatae, or Jamae Tanae, de Quagani, and is a city.
ပေါ်စတစ်ထွက်တယ်ဆိုဆရာတော်ကလူနာရဲ့အခြေအနေကိုကြည့်ပြီးတော့သင်ပေးလိုက်တယ်သူရှိတဲ့လူနေရာတော့အကောင်းဆုံးပြန်လုပ်ပေးနေတယ်ဆိုရသေးုံနေမှာအဲ့ဒီရတဲ့တိုင်းအောင်ရဲ့အစီအစဉ်နဲ့ပဲအကားမဲ့ချွေးဆေးုံနေမှာအောက်ဆီဂျင်လိုရင်လဲထောက်ပံ့ပေးရတယ်လို့သူကပြောပါတယ်ဒါပေမဲ့ရန်ကုန်ကကိုချူကတော့ဆေးုံကြွက်ခွင့်မရခဲ့ပါဘူးသူကကိုဘူးချင်းကြက်ဖြားနေရကနေအသက်ရှူချက်အ kalama, a mopal narigo seonga lamakan bulo dige avare. Taja, tu e mada oxygen weshuin, tatala bo josani avare.
Oku, the more it is only the women yamu, a yolam which you can I own, machine who are tea, the time I own a whole thing. ตะคู่กูละว่ากูปะเนาะอะกางลงลงไปได้มาโหอมอพอดาติไปตะคู่คู่พี่ปะเนาะอะกางลงตั้วได้มั้ยสมมุติว่าอะกางลงลงไปได้มาวะเนาะตะคู่กูก็ซื้อออกมาลักษณะออกมาทีนี้ล่ะตะแกนเจ้าตะแกนกูหลัวได้ขาเจ้าซื้อออกไปซื้อออกมาแล้วไม่คันเนาะคือว่าเราตะแกนกูอมอพอดาเฉยมาตะแกนกูอ้ายกูได้กูรู้ไม่ได้คือว่าโหเตียนกูกูอ่ะแหละไม่ตะแกนอ้าได้ไงตะแกนเลยจ้องใส่ดิยังโตล่ะปูรู้ได้ล่ะ
ကိုဗစ်စစ်ဆေးတွေ့ရှိသူဦးရဟာလဲဂျူလိုင်လ9ရက်နေ့တည့်ရက်မှာပိုးတွဲလူနာ၄000ကျော်ရှိပြီး50ကျော်တည်ဆုံးပါတယ်။ဒါကစစ်စေနိုင်တဲ့ပမာဏအရချုပ်ပြန့်ထားတဲ့စီးရင်မှာစတေးအဟုံကြီးညာလိုက်တဲ့မြို့နယ်ကလည်း50မြို့နယ်ရှိနေပါပြီ။ဒီလိုအခြေအနေမှာရောဂါကူးစက်မှုနှုန်းရောကျသွားဖို့ကကာကွယ်ဆေးကိုကြည်ကြဲပြန့်ချိုးနိုင်မှုပဲဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကျန်းမာရေ
ကျွန်တော်ရဲ့အခြေအနေတွေကိုကြည့်ပြီးအခုလိုပဲပြည့်တင်ရှုပ်ချလိုက်ပါတယ်မသိကြအောင်ဆောင်ရရပဲလားဟိုမသိလည်းမသိရဘူးနော်ပြည့်ပဲထားတာလို့လည်းမသိပါဘူးပြောခတ်ပါတယ်ဘာမှလည်းဟိုရန်ကုန်မှာဆိုရင်ဘာမှတိတိကျကျဟောင်းချောင်းကိုပေးတာတခုမှမတွေ့ဘူးမတွေ့ဘူးဘယ်ဘယ်သူသွားပြီးအားကိုရမှာမသိဘူးတော်တော်ဆူသွားပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည 9:00 ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နဲ့ 6:00ကနေ9:00အတွင်းမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကဗန်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero
ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒိုးအတန်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါတော့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်အာဏာဖီဆန်တဲ့အနေနဲ့စစ်တပ်ကိုစွန့်ခွာလာတဲ့ ဖြစ်တယ်လို့ဒီဘိုးကြီးမင်းမောင်မောင်ကပြောကြပါတယ်တိုက်ကြီးမျိုးတွေကအမှတ်14စစ်မြေပြင်စေးတက်ရင်ကခွဲစိတ်ပါရကူဘိုးကြီးမင်းမောင်မောင်ကိုမတ်စုမြတ်မောင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာမင်္ဂလာပါဘိုးကြီးမင်းမောင်ရှင် VOA
မြန်မာပိုင်းစီစဉ်ရနေကြိုးဆိုပါတယ်ရှင်မင်္ဂလာပါမဟုတ်ကဲ့ပါဆိုဘိုးကြီးမင်းမောင်မောင်ကတော့ဒီစစ်ကောင်စီရဲ့လောက်ရတေကိုလက်မခံနိုင်တော့လို့ဆိုပြီးတော့မှ တက်ကနေပြီးတော့မကြာခင်တော့မှထွက်လာခဲ့သူဖြစ်ပါတယ်ဆိုတော့အရင်ဆုံးဒီဘိုးကြီးတက်ကနေထွက်မလာခင်နောက်ဆုံးဘယ်တက်မှာတာဝန်ထမ်းခဲ့လဲဘယ်လိုတာဝန်နဲ့ဂျာလူတာဝန်ယူခဲ့လဲဆိုတာအရင်ဆုံးပြောပြပါရှင့်
ဟုတ်ကဲ့ကျွန်တော်ဒီကိုထွက်မလာခြင်းကတက်မှာပေါ့နော်ဒီပထမတဲ့ထွက်စိတ်ပါတဲ့ဘိုးကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပါတယ်ကျွန်တော်ထမ်းဆောင်ခဲ့တဲ့တက် အဲ့စတက်ကဒီအာနာထိနေလို့ပြောပြီးတော့ဗောနော်ဒီအကြတာအစိုးရလက်ကနေပြီးတော့အာနာယူခဲ့တဲ့ February 1ရက်နေ့တုန်းကတော့ဘိုးကြီးကဒီတက်ထဲမှာပဲရှိနေသေးတုန်းဆိုတော့အဲ့ဒီအချိန်နေတုန်းကဒီအာနာတင်လိုက်တဲ့အတွက်ကြောင့်မို့လို့တက်ထဲမှာဘယ်လိုမျိုးတုံ့ပြန်မှုတွေဘယ်လိုမျိုးအပြောင်းအလဲတွေဖြစ်သွားတယ်ဆိုတာကိုလည်းပြပြဆိုရှင
်ဒီ February 1ရက်နေ့အာနာသိနေပြည့်ရရောဒါကျွန်တော်တို့ဖြတ်နေနေရဗောနော်တက်ထဲမှာရှိနေခြင်းတင်းကတော့မတိကျကြဘူးဗောနော်ဒါပေမဲ့နည်းနည်းလေးရေးစားမှုတွေအပိုင်းကြီးတော့နည်းနည်းရှိတာဗောပါလို့လဲဆိုတော့ဒီဖိုင်လာတရင်နေမတိုင်ခင်မှာဟလာတက်ကနေပြီးတော့ကင်းဖွဲ့ကြီးထုတ်ရတာလို့ဘုံဂျုံကြီးဖွဲ့ကြီးထုတ်ရတာလို့ဒါမျိုးတွေတော့ရှိတယ်ကြည့်နော်တို့တော့တကယ်ဖိုင်လာတရင်နေအာနာသိနေဆိုမှာအင်တာနက်ဆက်သွယ်မှုရလည်းတက်တော့သွားတယ်ဖုန်းလိုင်းနေရာလည်းတက်တော့သွားတယ်လူတွေကလုံးကလည်းဒါကိုမျှော်လင့်မထားကြဘူးပေါ့နော်တုံ့ပြန်တဲ့အချိန်မှာတော့ပုံစံမျိုးစုံရှိတာပေါ့ပုံစံမျိုးစုံရှိတာပေါ့ဆိုတာတချို့ကကြတော့လေဒီအာနာသိလိုက်တယ်ဆိုတဲ့အချိန်မှာအချို့ကလည်းဒါတကယ်ကိုပဲဘာလို့လို့ဘာကံမဲမသိဖြစ်သွားတဲ့လူမျိုးတွေလည်းတွေ့ရတယ်လို့တချို့တွေကြောက်လည်းဒီအာနာသိမ့်တာနဲ့ပတ်သက်ပြီးရောပေါ့နော်အဲဒါတို့တွေနေနဲ့နည်းနည်းပြင်းတဲ့လူမျိုးတွေလည်းကျွန်တော်တွေ့ရတယ်ပေါ့ဒါတော့ပုံစံမျိုးစုံနဲ့တွေ့ရတဲ့အနေထားတွေပါဟုတ်ကဲ့ဆို
တော့အဲ့ဒီအချိန်မှာတော့ဟောဘိုးကြီးကိုယ်တိုင်ပေါ့နော်ဒီတက်မရောတာနာသိမ့်လိုက်တဲ့လောက်ရက်ပေါ်မှာဘယ်လိုမြင်ပါလဲရှင
်အာကျွန်တော်ကတော့ဒါကိုလုံးဝလက်မခံဘူးကြာအဲလက်မခံဘူးဆိုတဲ့အရာကဒါကပြဖော်လာတရင်နေ့မှာအာနာသိမ့်နေသိမ့်နေဆိုတဲ့အကြောင်းရင်းကသူကတော့ဒါဒီအာနာသိမ့်နေပေါ့နော်သိမ့်နေဆိုတဲ့စကြရက်ထက်သိမ့်နေဆိုတဲ့စကြရက်ကိုတုံးသွားတယ်အဲ့တော့သိမ့်နေဆိုတဲ့အကြောင်းရင်းကလည်းဒါမဲသိရင်မတမာမှုဆိုတဲ့အကြောင်းကတည်းကပြီးရဲ့သို့တော်လည်းပဲဒီအကြောင်းအရာကတကယ်တကယ်တော့သူတို့သိမ့်နိုင်လောက်အောင်ဖြစ်တဲ့အကြောင်းတရားတော့မဟုတ်ဘူးကြ။ဒါကြောင့်မလို့ဒါကကျွန်တော်အနေနဲ့ရတော့ပေါ့နော်ဒါကျွန်တော်တူတဲ့အနေနဲ့ရောအာသူ့လူတွေမှာလည်းဒါကိုလက်မခံတဲ့ဘိုင်းကိုအားကြီးကြပါတယ်။
အဲ့တော့ဘိုးကြီးကတော့ဒီအာနာသိမ့်ပြီးတော့လေးလလောက်အကြာပေါ့လေဂျွန်လာကမှဒီတက်ထဲကနေပြီးတော့မှထွက်ပြေးလာခဲ့တာပါဆိုတော့ဘယ်လိုမျိုးအကြောင်းချက်တွေကနေပြီးတော့မှတက်ထဲကနေဖတ်တော်မဲဆိုပြီးတော့ဆုံးဖြတ်ဖို့ဖြစ်လာတာပါလဲရှင
်။ဆုံးဖြတ်ရတဲ့အကြောင်းတရားကြီးကတော့အများကြီးပဲပေါ့နော်။ဒါပေမဲ့အဓိကတော့ကျွန်တော်တို့သွန်အားပေးစီတဲ့အကြောင်းကြီးကတော့ပေါ့နော်။ဒီမျိုးတော်လန်ကြီးပေါ်ကြတာပေါ့။ Generation Z တွေရဲ့စီကံရှိမှုဟလားတကြွမှုဒါမထန်ကျင်တဲ့စိတ်တွေပေါ့နောက်တစ်ခုကြတော့သူတို့တွေရဲ့ဒါဒီလိုလုပ်ရမျိုးတွေကိုသူတို့အနေနဲ့ပေါ့နော်ဘလို့နီးနဲ့မှကိုလက်မခံဘူးဆိုတဲ့အရာတွေမှာသူတို့တွေကအကျဉ်းမဖက်ထုတ်ပြန်ကြရတယ်သို့တော်လည်းပဲအာနာသိမ့်နဲ့စစ်ကောင်စီအနေနဲ့ရတော့ပေါ့နော်ဒါနဲ့ကိုတနည်းအားဖြင့်ပြောရမယ်ဆိုရင်ဒါငင်းငင်းချမ်းချမ်းဟလားပြည်ပြည်နဲ့နဲ့နှိမ့်နေနေဖြစ်ရှင်းရမယ့်အရာတွေမှာသူတို့တွေအင်အားတွေသုံးနေဒါတွေနဲ့ကျွန်တော်အနေနဲ့မပြေနဲ့ဘူးနောက်တစ်ခုကကြတော့ကျွန်တော်ကိုယ်တိုင်ကလည်းဆရာဝန်ဖြစ်နေတယ်အဲ့တော့ဒီကောင်စီအာဏာသိမ်းမှုကိုဒါပထမဆုံးဆက်ကျင်လာတာလည်းပဲဒါဆရာဝန်အုပ်စုတွေပဲပေါ့နော်ဒီဆရာဝန်အုပ်စုတွေကလည်းပဲဒီအာဏာသိမ်းတာကိုလက်မခံဘူးဒါနဲ့ပတ်သက်ပြီးတော့လည်းစစ်ကောင်စီနေရတော့ဒါကတကယ်တကယ်ဆိုရင်ဒါကငင်းငင်းချင်းချင်းစီစဉ်လို့ရတဲ့အရာတွေမှာအကြမ်းဖက်လို့ရှာမှုတွေအရာတွေအကုန်လုံးကိုသူကပြင်းပြင်းထန်ထန်ပေါ့နော်ပြင်းပြင်းထန်ထန်တုတ်ပြန်တဲ့အခြေအနေတွေကိုကျွန်တော်အနေနဲ့ကဘယ်လိုမှလက်ခံပြီးခံနိုင်ခြင်းမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးအနေနဲ့တော့ကျွန်တော်ကဘဝတိဒီဘက်ကိုရက်တိနဲ့ဆိုတဲ့ဆုံးဖြတ်ချက်ကိုခိုင်ခိုင်မာမာချပြီးရက်တိခဲ့တာပ
ါ။ခုနဘိုးကြီးပြောခဲ့သလိုပါပဲ။ဒီစစ်တပ်ရဲ့လုံရက်တချို့ကဒီတက်မတော်ရဲ့စီကံချင်းဝတ်တွေကိုချိုးဖောက်နေတဲ့ပြည်သူတွေအပေါ်မှာလက်နက်နဲ့နိုင်ထက်စီးနေလုံနေတဲ့ဆိုတဲ့ဟာမျိုးတွေလည်းမြင်နေရပါတယ်။ဆိုတော့အဲ့လိုမျိုးကိုယ်တိုင်လုံနေကြတဲ့သူတွေအနေနဲ့ရောသူတို့လုံနေတဲ့လုံရက်ဟာမှားနေတယ်ဆိုပြီးတော့မမြင်နိုင်လို့လုံနေကြတယ်လို့ပြောလို့ရလားရှင်။ဒါမှမဟုတ်လို့ရှိရင်ဒါအမေရောပဲလိုက်နာပြီးတော့လုံနေကြတာလား
။အဓိကတော့ပေါ့နော်။ဒီတက်ဆိုတဲ့ဒီຢာကပေါ့နော်ဒါသူရဲ့ချင်းချော်ကိုမန်းကကိုသူကအထက်ကနေအောက်ကိုဆီးဆင်းတဲ့အရာမျိုးပေါ့နော်အဲဒါပေမဲ့သူတို့တွေကအာခုနပြောသလိုဒီအပေါ်အထက်မင်းကနေအောက်ကိုဆီးဆင်းတဲ့အတွက်ကြောင့်မို့တချို့အရာတွေမှာပေါ့နော်အမေအတိုင်းဆိုရဲ့လုပ်ရတဲ့အရာတွေရှိတယ်ပေါ့နော်သို့တော်လည်းပဲတကယ့်မြေပြင်မှာလုပ်ရတဲ့ဒါအကောင့်တွေခေါ်ရတဲ့သူတွေပေါ့ဗျာဒါစစ်သားတွေပေါ့နော်ဒါစစ်သားတွေကကြတော့ဒါမျိုးတုတ်ပြန်နေဆိုတဲ့အချိန်မှာတော့ခုနပြောသလိုပေါ့ဒါကလုတ်တင်သလားမလုတ်တင်ဘူးသလားဆိုတဲ့အရာတော့သူရဲ့ဉာဏ်ပညာနဲ့ပေါ့ဖြစ်ချင်းစဉ်းစားနိုင်မှုတော့လိုတာပေါ့ဗျာဥပမာပြောရမယ်ဆိုရင်ဒါပြစ်တယ်ခတ်တယ်ဆိုတဲ့အရာမျိုးမှာပြင်ကြတယ်ဟဲ့လားဒါကခုနပြောသလိုကိုယ်လည်းစစ်သားတစ်ယောက်ပဲဒါကအကျမဖက်ဆန္ဒပြနေတဲ့ဆွေလူတွေကဒါခုနပြောသလိုပေါ့နော်သူတို့ပညာတတ်နဲ့ပြန်တုတ်ပြန်နေတဲ့အရာတွေမှမဟုတ်တာဟုတ်တယ်မလားပြစ်တယ်ခတ်တယ်ဆိုတဲ့အရာဆိုလည်းပဲခုနပြောသလိုပေါ့ခေါင်းမပြစ်ဖဲနဲ့ကြောက်ကိုတော်ပြလို့လည်းရတာပဲဒါမှမဟုတ်ဘိုးဘော်ထောင်ပြလို့လည်းရတာပဲပေါ့ဖိချောက်လို့ရတဲ့အရာတွေလည်းရှိတာပဲပေါ့နော်ဒါပေမဲ့အဲ့လိုမျိုးတကယ်အထက်က
China is a made down of one. Ah, I'm not going to go. That piece of jig, what that's with that quad to the yaw. Loading it on every region, my loading it to the air. They go, how did you get all of windy? You don't need a blue one can't handle me. I don't know. Looking at them, no. A big auto, you know, Yanagado, Nantinago, don't try to find me, no. Harry Malo, I need to do, you know, don't then need it. Not the Kuga Yaro, no, to look good and got it. What are mine in me, you know, don't that. What are mine in the show to be Yaro day? I said, Minga. ล่ะดาวดีตรุตรุอเมกเบคายสิเดล่ะดูดีก็นี่ดีอ่ะดาดูดีริโอมึงก็ปี้อ่ะมั้ยแค่มั้ยสุดะอเมทาดิฉิเดฉิเดสุดะเฉยมาดีลูริยาปิดูริบาลาสุดะอธิโอเลยฉิเดมาฉิเดเอาตะคู่อ่ะจ้ะรุกูแรงก็เลยปิดูโยนดูโยนนี่ได้อเมทาดิเลยฉิไหนเนี่ยสุดะจนไม่ต้องใส่ดูก็ล่ะบ่ดังนั้นสุดต่อเลยเป็นเนาะอเมเนี่ยก็เนาะดาตรุเนี่ยเนี่ยวนติเลยสุดะบลูมะลุขึ้นมาแล้วบ่ฮู้ป่ะ
ဆိုတော့ပြောလို့ဒီပြည်သူကိုရန်သူလို့မြင်နေတယ်ဆိုတော့အမြင်ပေါ့လေဆိုတော့အခုဒီဆန္ဒပြတဲ့သူတွေနောက်အခုလက်နက်ကင်ပြီးတော့စစ်တပ်နဲ့ထိတိုက်တွေ့နေတဲ့ဒီပြည်သူကာကွယ်တပ်တွေပေါ့လေအဲ့ဒီဟာတွေရောသူတို့ကဒီတပ်ထဲမှာဒီလူတွေကဒါတပုံတွေဖြစ်တယ်ပြီးတိုင်းပြည်ကိုဖြတ်နေတဲ့သူတွေဖြစ်တယ်အဲ့ဒီလိုမျိုးသူတို့တွေကိုဒီတိုက်နေတဲ့သူတွေကိုမြင်အောင်ပြောနေတာမျိုးတွေရော
ဒီစနာပြတော့ငါတိုင်းပါတယ်ဒီဂျန်စီလူငယ်လေးတွေကသူတို့သနာပြတဲ့နေရာဒီမှာလာကြွတကူလာရောက်လို့မရအောင်လို့အသာစုတွေလုပ်တယ်เนาะအသာစုတွေလုပ်တဲ့အရာတွေဒါတွေအားလုံးလည်းဟလာသူတို့အနေနဲ့ကဖမ်းနေစီးတယ်စီးပြီးတဲ့ခါကျရင်လည်းညီလူငယ်လေးတွေကိုဒါကခုနပြောသလိုပေါ့အရှမ်းဖက်စုဘူးလို့ချားရဲ့ဆိုတဲ့တကယ်မျိုးကတ်တယ်ဒါစစ်ကောင်စီအနေနဲ့ကဒီလိုလူငယ်လေးတွေရဲ့အရှမ်းဖက်ဆန္ဒပြလို့ရှားမှုတွေကိုသူကမျက်ကွယ်ပြုပြီးတဲ့ခါကျတော့ဒီလူငယ်လေးတွေပေါ့နော်စိတ်ထဲမှာလက်နက်ကန်မှာပြန်တုတ်ပြန်ရတော့မယ်ဆိုအနေထားမျိုးကိုရောက်အောင်ကိုသူကလုပ်လိုက်အဲ့တော့အစောပိုင်းကာလတုန်းကတည်းကအကျမ်းမဖက်ဆန္ဒပြလာတော့မှာပဲသူကအကျမ်းဖက်စုဘူးလို့ရှားပြီလို့တတ်မှတ်ခဲ့တယ်အခြေအနေရှိတယ်အခုလိုပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့ပြန်လည်တုတ်ပြန်တဲ့အခြေအနေမှာတော့က
Ariole living a chef, not for them using a pinale, pinna the Lube, cannot look at him as in the river, not to negate a tattoo with an adogene, no item on the way. Eat a dinner, you will not. Made a not how boo, alas. Made a daru, he would have been a tight donor, what up the end in a donor, you know, in a shooting market. Okay. Oh, Ronald, the Dumro Daria, or
through Nebiora, or through a time you got when you got in the jar and look your a cool as she did sit there yet, low yet, the hard, the time you got where drug or lonely virus will be all the kind of mama pioneer to real or boy in a pap Georgia Malaysia.
Ah, the game was singing them, thinking them to be a marriage with Georgia Malaysia. Saga. ยินคิดยินคาริတော့ဒီ information ဆိုတဲ့သတင်းစီးရှင်းမှုဆိုတာမရှိခဲ့ဘူးလေအခုလိုမဆက်တရားဒီ identity ကြီးထဲမှာဘယ်နေရာမှာဘာဖြစ်တယ်ဆိုတဲ့အရာတွေကချက်ချင်းသိနိုင်တဲ့အနေအထားကြီးရှိရတယ်ဟုတ်ပြီနော်အဲ့ဒီလိုအခြေအနေမျိုးမှာခုနပြောသလိုပေါ့ဟာလာတကယ်နေပြင်းမှာဒီအပြင်းမဲ့တဲ့ဟာကြောင်းသားတွေနေနေတီတီတွေကိုတက်တယ်ချက်တယ်ဆိုတာကအခုလုံရင်အခုသိနေရတဲ့အခြေအနေမျိုးပေါ့ဒါကိုလက်ွယ်ပြ လုံးနေတဲ့သူတွေကိုလည်းကျွန်တော်အနေနဲ့မိဘနဲ့ထုတ်ဆင်းမှာနော်ဒါတရားနှတ်တာခြင်းနှတ်တာခြင်းဆိုတာဖြင့်တကယ်ပြည်သူကိုကာကွယ်နေတာဟုတ်ကောဟုတ်ရဲ့လားခုခုကိုလင်ညာလှည့်ရနေသလားဆိုတာလည်းကာယကံရှင်တွေကျွန်တော်အနေနဲ့မိဘထုတ်ဆင်းပါတယ်
အဲဆောဆောအဘိုးကြီးပြောသလိုပဲပေါ့လေအခုခေတ်မှာတော့ဒီလက်ကင်ဖုန်းကင်မရာတွေလူမှုကွန်ရက်တွေကြောင့်မဟုတ်လို့အဲဘယ်မှာဘာဖြစ်နေပြီဆိုတာကချက်ချင်းဒီကဘာကပါတိနိုင်တဲ့အခြေအနေမှာရောက်နေပါပြီဆိုတော့ဒီအာနာသိမ့်ပြီးတော့ဆန္ဒပြသူတွေအပေါ်မှာဒီရရဆက်ဆက်နှိမ်နှင်းတဲ့လောက်ရတဲ့ကြောင့်မဟုတ်လို့ဒီစစ်တပ်အပေါ်မှာပြည်သူတွေကတော်တော်လေးကိုခါခါတီးတီးမုန်းတီးတဲ့အမြင်တွေဖြစ်နေတယ်ဆိုတာလည်းဒါညှင်းလို့မရတဲ့အချက်တစ်ခုပေါ့လေဆိုတော့တက်မတော်မှာဒီဗိုလ်ကြီးအဆင့်အထိတာဝန်ယူခဲ့သူတယောက်အနေနဲ့အခုလိုမျိုးအများပြည်သူကဒီစစ်တပ်အပေါ်မှာဒီလောက်ထိအမြင်ဖြစ်နေတဲ့အပေါ်မှာဗိုလ်ကြီးအနေနဲ့ဘယ်လိုခံစားရလဲရှင
်အဲကျွန်တော်ကတော့ဒါခဏပြောသလိုပေါ့နော်ဟိုကျွန်တော်ခံယူထားတဲ့အရာတစ်ခုရှိတယ်စစ်သားဆိုတဲ့ဒါ definition ဖွင့်တာပေါ့နော်ဒါစစ်သားဆိုတဲ့ definition ဆိုတာကခုနပြောသလိုပေါ့တီတီရတယ်စစ်သားရတယ်ကိုပြောတဲ့စကားကိုကိုတာဝန်ယူရတယ်မလင်ရဘူးမညာရဘူးပေါ့နော်ဒီလိုခြေမျိုးတွေရှိတယ်ပေါ့အခုလက်ရှိလုပ်နေတဲ့လူတွေပေါ့နော်လက်ရှိလုပ်နေတဲ့ဒါကျွန်တော်ကတော့ခုနပြောသလိုပဲပေါ့ ဒါကစံမတော်ဆိုတဲ့အရာပေါ့နည်းနည်းလေးတော့ပြင်မြင်လို့နေတာပေါ့နော်အခုလိုလဲဆိုတော့ဒါစစ်တပ်ရဲ့သူကတင်းချော့ပုံမှန်အရာကိုသူအထက်အောက်ဖြစ်တဲ့သဘောတဘာဝရှိတာပေါ့နော်ရှိရဲဆိုတဲ့နေသားမျိုးလေးကိုရှိတယ်အဲ့ဒီအချိန်မှာကတကယ်တကယ်အပေါ်ကကွန်မန်းပြီးနေတဲ့ပုံပေါ်ကြီးကျွန်တော်လည်းပြောချင်တာပေါ့အောက်ကကိုအမိတ်ပြီးနေတဲ့ကွန်မန်းပြီးနေတဲ့ခေါင်းဆောင်တွေပေါ့စိတ်စုခေါင်းဆောင်တွေနဲ့ဒီအောက်ချိန်မှာရှိနေတဲ့အရာရှိဟလားအရာရှိဒီအချက်စစ်တီတွေနဲ့ဒါနည်းနည်းလေးတော့ခွဲတော့မြင်ရမှာပေါ့နော်ဒါလို့ခွဲမြင်လို့လိုတယ်အဲ့ဒီတော့အဲ့ဒီလိုခုနပြောနေရဲပေါ့နော်ဒီတက်မတော်ကိုဖူတော့လုပ်ပြီးတော့လုပ်နေရဲပေါ့နော်ဒီစိတ်အုပ်စုခေါင်းဆောင်တွေအမြင်နဲ့ပေါ့နော်ကိုဟာစစ်သားဆိုတဲ့ဟာစစ်သားဂုံကြီးဆိုတာရှိရဲ့ဗျစစ်သားဂုံကြီးဆိုတာခုနကျွန်တော်ပြောသလိုပဲဟလားနိုင်ငံနဲ့လုပ်ရက်ကိုရှိရမယ်ပြည်ပြရမယ်မလိန်ညာရဘူးပြည်သူကိုမလှည့်စားရဘူးနော်အဲ့ဒီတော့အဲ့ဒီလိုမျိုးဒီအဆက်ကျင်တဲ့အရာတွေလုပ်တဲ့အချိန်မှာဒါကျွန်တော်အနေနဲ့ကတော့ဟလာဘုံမလက်ခံနိုင်ကြတာကြောင့်မရှိသလိုသူတို့တွေအနေနဲ့ဒါတွေကိုဘယ်လိုစိတ်မျိုးတွေနဲ့လုပ်နေကြလဲဆိုတဲ့အရာကိုကျွန်တော်အနေနဲ့ဒီကောထုတ်ချင်တယ်
အဲ့တော့အခုဒီစစ်တပ်ကဒီအနာသိမ်းပြီးတဲ့နောက်မှာတက်ကနေပေါ့နော်ဘိုးကြီးတို့လိုမျိုးထွက်လာတဲ့သူပေါ့ဘယ်နှစ်ယောက်လောက်ရှိတယ်လို့တက်မတော်ဒါဘယ်နှစ်ယောက်လောက်ရှိတယ်လို့သိရပါလဲရှင
်ဒီထွက်လာတဲ့သူတွေကတော့အများကြီးပဲပေါ့နော်သူတို့တွေကပုံစံမျိုးစုံနဲ့ပေါ့တချို့တွေကတော့လည်းတင်းကြောင်နေနေမှာရှိကြတယ်တချို့တွေကလည်းပြည်သူတွေဓာတ်ထဲမှာရှိနေတယ်ပေါ့နော်သို့တော်လည်းပဲကျွန်တော်တို့သိတယ်ပေါ့နော်ဒေတာပေါ့ဒေတာစင်းတွေကအရာဆိုရင်တော့ဒါအကျဉ်းချင်းအပြင်တော့800နဲ့1000ကျားတော့ရှိနေပါပြီ
အဲ့တော့ဒီတက်ထဲမှာလည်းဘိုးကြီးတို့လိုမျိုးပေါ့နော်ဒီလိုမျိုးထွက်လာခြင်းနဲ့လူဗတ်ပြောင်းလာခြင်းနဲ့သူတွေလည်းရှိနေနိုင်ပါတယ်ဆိုတော့ပြည်သူဘက်ကအဲ့လိုမျိုးရပ်တည်ခြင်းနဲ့သူတွေပို့ပြီးတော့မှတက်ထဲကနေထွက်လာအောင်လို့ရောဒီဒီမိုကရေစီရေလှုပ်ရှားနေသူတွေဘက်ကဘယ်လိုမျိုးဆွဲဆောင်မှုတွေလုပ်ဖို့လိုနေတယ်လို့ရောမြင်ပါလဲရှင
်အဓိကတော့ဒါဒီပြည်သူဘက်ကိုမပေါင်းမှုဆိုတဲ့အနေထားမှာတော့အဓိကအဖြစ်ကျွန်တော်ပြောချင်တာတော့အချောက်တရားနဲ့အခွင့်အရေးပေါ့ဒါဒီလိုပဲကျွန်တော်အနေနဲ့ခေါင်းစဉ်တက်လိုက်ပါတယ်နော်အချောက်တရားဆိုတာကဒီတစ်ဆက်အတိုင်းဝိုင်းကသူအတိုင်းဝိုင်းလေးနဲ့ပြင်ကြတာနော်သူအတိုင်းဝိုင်းလေးနဲ့ပြင်နေကြတဲ့အချိန်မှာအပြင်မထွက်နဲ့ဒါမလုံးနဲ့ညာမလုံးနဲ့ဆိုတဲ့အခြေအနေမျိုးတွေရှိတဲ့အချိန်မှာအဲသူတို့အနေနဲ့ information တွေတက်တော့တာတွေလည်းရှိနိုင်သလိုနော်ဒါကခုနပြောသလိုပေါ့ပြပကဘာနဲ့အဆက်တွေတက်နေတဲ့အနေတက်ပြီးမှလည်းရှိနေနိုင်တယ်ဆိုနော်ရှိနေနေဆိုတော့အဲ့ဒီအခြေအနေမျိုးမှာသူတို့အဝင်ဝိုင်းလေးတွေမှာရှိနေခြင်းပြင်မှာသူတို့လည်းအနည်းကဆက်ဆံနေရတဲ့သူတို့အထက်အရာရှိနေရဲ့အဖေတို့ဘုံမှာလည်းမူတည်တာပေါ့။ဟာခုနပြောသလိုပေါ့တချို့တက်တွေမှာဆိုရင်ပြည်သူနဲ့ပူပေါင်းမယ်ဆိုအတန်ကြားပြီးဆိုတာနဲ့တကြိုင်နဲ့နေရာရှိကောင်းတာတွေရှိမယ်နော်ခုနပြောသလိုပေါ့တချို့အခွင့်အရေးလေးတွေပိတ်ပင်တာတွေလည်းရှိနေတယ်ပေါ့နော်။ဒါဒီလိုအကြောင်းတရားတွေလည်းရှိတယ်ပေါ့နော်။တနည်းအားဖြင့်ပြောမယ်ဆိုရင်သူတို့ရဲ့အထက်ကွန်မန်ဒါတွေပေါ်မှာဒါအကျောက်တရားတွေကလည်းသူတို့မှာပြည်ကြီးတယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။နောက်တစ်ခုကကြတော့အခွင့်အရေးပေါ့။အခွင့်အရေးဆိုတာကပြည်သူနဲ့ဘူးပေါင်းမယ်ဆိုရင်သူတို့လက်ရှိရနေတယ်ပေါ့နော်အခွင့်အရေးလေးတွေစွန့်စွန့်သွားမလားဒါမျိုးစိုးရွံ့နေတဲ့သူတွေရှိသလိုဘာမှမပြေကြမပြေရတဲ့အခွင့်အရေးကိုမျောနေပြီးတော့လည်းပဲဒီလိုနဲ့မဘူးပေါင်းနိုင်တဲ့အခြေအနေမျိုးတွေလည်းကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော်အဲ့ဒီတော့အဓိကကတော့အထဲမှာရှိနေတဲ့သူတွေကဒီလိုနဲ့ပူပေါင်းနဲ့ပူပေါင်းစီပြင်းနေဆိုရင်တော့ဒါပူပေါင်းနေဆိုတာကတော့ဗျာပုံစံမျိုးစုံရှိမှာပေါ့ပုံစံမျိုးစုံရှိမှာပေါ့ဆိုတာဒီလိုတဲကိုချက်ချင်းဝင်လာတဲ့အနေထားမျိုးလဲပြည်သူတွေနဲ့လုပ်ဖို့လိုတယ်လို့အထဲမှာနေပြီးတော့ပြည်သူနဲ့ပူပေါင်းတဲ့ဟာမျိုးနဲ့လက်ခံထားဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်မြေပြောနေကြစကားပြည့်ရရှိတယ်အဲ့ဒါကဘာလဲဆိုတက်ထဲမှာဆိုရင်ဒါသုံးပိုင်းကွဲနေတယ်ဆိုတဲ့အရာပေါ့နော်သုံးပိုင်းကွဲနေတဲ့အရာဆိုတာကသမာပိုင်းကကြတော့တပိုင်းကကြတော့စစ်ကောင်စီကိုလိုပြည့်ပူပေါင်းမယ်ဆိုတဲ့လူတွေပေါ့နော်ဒီလိုလူတွေကတော့ထားလိုက်ပေါ့ဗျာဒီလူတွေကတော့သူတို့ဘလို့စီယုံစီယုံရမှာမဟုတ်ဘူးကြည့်နော်ဒုတိယတစ်ပိုင်းကကြတော့ပြည်သူဘလို့ပြည့်ပြူအောင်မယ်ဆိုတဲ့လူတွေပေါ့အဲ့လူတွေကဟလာပိတ်မိနေရရင်လည်းရှိနိုင်တယ်ဖွက်လို့ရတဲ့အနေထားရင်လည်းရှိနိုင်တယ်နောက်တစ်မျိုးကကြတော့ခုနပြောတဲ့လိုပေါ့ဟလာအကြောက်တရားနဲ့အခွင့်အရေးမှာပြည်သူတာမယ်ဆိုရင်ပြည်သူဘက်ကိုပူအောင်လာနိုင်တယ်ပြည်သူဘက်ကမတာဘူးစစ်ကောင်စီကတာမယ်ဆိုစစ်ကောင်စီပူအောင်မယ်ဒီလည်းရှိတယ်အဲ့ဒီတော့ကျွန်တော်တို့အနေနဲ့ကတားချက်တဲ့ group အနေနဲ့ကနှစ် group ထားမှာပေါ့နော်ဒီဘက်ကိုပူပေါင်းလာတဲ့သူတွေကိုကျွန်တော်တို့ကပြည်သူတွေကပြည်သူဖို့လိုတယ်လို့ပြည်သူဘက်ကိုမပူပေါင်းသေးပဲနဲ့ပေါ့နော်အခွင့်အရေးတာမလားဆိုတဲ့လူတွေကိုလည်းကျွန်တော်ခုနပြောတဲ့အကြောက်တရားနဲ့အခွင့်အရေးနဲ့ကိုပို့ပြီးပြားပြေးနိုင်တယ်ဆိုရင်တစ်ထက်ပို့ပြီးတော့ပါပြီးတော့ပူပေါင်းကြမှာပါပဲပူပေါင်းနေဆိုတာလည်းကျွန်တော်ခုနပြောခဲ့သလိုပဲပြည်သူသားတွေကိုဝင်လာမှမဟုတ်ပါဘူးအဲဒီမှာနေပြီးတော့လည်းပြည်သူနဲ့ဆက်ဆက်ပူပေါင်းလို့ရတဲ့နည်းလမ်းတွေကိုဖွင့်ထားပြီးတော့လိုပါတယ်ခင်ဗျ
So now some of my major narrowbody, the boy that tell when it's a noah, sit up on my minute and minute, a who tuck on the bureau, my trapilla, it's a matab on minute and me, Palati, young lady, or your reaction.
The boy on minute and you would die to know in a few on the school, no. I can know how to in. Masala came out, we get it. Now what I'm not, I came out, she didn't get it. She didn't get it. I know. Now what I'm not, I came out, I don't know, she don't take it. I didn't know that, you know. ပါပီတွေလက်ဆက်ခဲ့တယ်တချို့ပေါ့နော်ဘုံခွေထားတဲ့တမိုင်းမှန်တွေလည်းကျွန်တော်သိခဲ့တယ်သိခဲ့တယ်အဲဒီလိုသိခဲ့ရတဲ့ပြိုင်နဲ့ဒါကျွန်တော်တို့ယက်တီနေတဲ့အဖွဲ့အစည်းမှာဒွဲမားနေပါပြီဆိုတဲ့အရာတွေလည်းကျွန်တော်သုံးသပ်မိတယ်နော်တို့တော့2008မှာဒီမိုကရေစီကြီးကြောင်းတဲ့ခန်းစစ်ရှင်ကာလမှာကျွန်တော်အနေနဲ့ဒါတော်တော်လေးညှော်ပြင်းချက်ရှားခဲ့ပါတယ်တို့တော်လည်းကျွန်တော်ညှော်ပြင်း င်လို့ဒါပေါ့နော်ဒီအာနာသိမ့်လိုက်တယ်ဆိုတဲ့အရာမှာပို့ပြီးတော့ဒါကျွန်တော်နေထိုင်ခဲ့တဲ့အဖွဲ့အစည်းပေါ်မှာကျွန်တော်အယုံကြည်မရှိကလေးပေါ့နော်ပို့ပြီးတော့လည်းစိတ်ပြတ်မိရပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2010 transition အတိုင်းတွင်မှာဒါဆရာနာဖြစ်စနေနဲ့အုပ်ချုပ်ခဲ့တယ်အဲ့ဒီချိန်မှာကျွန်တော်တို့တွေကဒါလက်တွေ့နေပေမှာပေါ့နော်ဒီခုဖေးုံတွေမှာကျွန်တော်တို့သွားကြရတဲ့အရာကိုရှိတယ်ဒီလိုနဲ့တွဲလို့ရတဲ့အရာတွေရှိတယ်။အဲ့ဒီအချိန်မှာရက်ဖက်တက်ဖက်ဆက်ဆံရေးကဒါဗေဒီယာကြီးတစ်ခုကခံနေတော့မမြင်ရတဲ့ဗေဒီယာကြီးပေါ့နော်။ဒါပေမဲ့2010နောက်ပိုင်းမှာဒါဗေဒီယာပါလာတယ်။ရှိတော့ရှိနေတယ်ပေါ့။ဒါ2018-19မှာဆိုရင်အဲ့ဒီဗေဒီယာကပါတဲ့ပါလာတဲ့အနေအထားကိုရှိတယ်။အခု2021အာနာသိမ့်လိုက်တဲ့အချိန်မှာတော့ဒီရဲ့ရက်ဖြစ်တဲ့ဒီအကုန်လုံးကကျိုးပဲ့သွားပြီ။ပူပူပြီးတော့ပေါ်ဝင်သွားတယ်လို့ကျွန်တော်အနေနဲ့ခံစားရပါတယ်ခင်ဗျ။ဟု
တ်ကျေးဇူးတင်ပါတယ်ဗိုလ်ကြီးမြေမောင်ရှင်အခုလိုမျိုး VOA မြန်မာဝါရောက်အချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်။ဟောကျေးဇူးတင်ပါတယ်မဆုမြတ်မောင်ကြီးဟုတ်ကဲ့ပါခင်ဗ
ျ။ဗိုလ်ကြီးမြေမောင်ကိုမဆုမြတ်မောင်မေးမြန်းတင်ဆက်ခဲ့တာပါခင်ဗျာ။ဗီဒီယိုထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။တော်ခင်မျိုးသက်ရေးအခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ပါကိုညာဝင်းအောင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေကလည်းရှိနေသေးပါဒီသတင်းပတ်သက်မှာပဲကချင်ပြည်နယ်နဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ရွှေကူးနဲ့ကတာမြို့နယ်တွေမှာကချင်လက်နက်ကင် KIA နဲ့ဒေသခံ PDF တပ်တွေမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစနေနေ့ကလည်းကချင်ပြည်နယ်ရွှေကူးမြို့နယ်အစွန်ကမြို့လှနေမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်။ကတာဘက်မှာလည်းစစ်ကောင်စီတပ်ဖက်ကတိုက်လေယာဉ်တွေတုံးတဲ့အပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစနေနေ့က COVID-19 ကြောင့်သေဆုံးသူ82ဦးရှိကြောင်းနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောပါတယ်။ဒီရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်တွင်နေ့စဉ်သေဆုံးမှုမှာအများဆုံးဖြစ်ပါတယ်။24နှစ်အတွင်းဓာတ်ခွဲနမူနာပေါင်း 1,000 ခွဲကျော်စစ်ဆေးတာမှာအတိပြုလူနာသစ်က 4,389 ဦးတွေ့ခဲ့ရတာဖြစ်ပါတယ်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေထပ်ပြီးတွေ့လာနေရတာနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကာကွယ်ဆေးကောင်းကောင်းမရနိုင်ပဲဖြစ်နေတာဟာကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာရေးကိုထိခိုက်စေနိုင်တယ်လို့ EU ဥရောပသမဂ္ဂနဲ့နိုင်ငံပေါင်း19နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကစနေနေ့မှာပဲတတိပေးလိုက်ပါတယ်။G20 ခေါင်းဆောင်တွေဟာကာယောဂါစတင်ဖြစ်ပွားချိန်ကစပြီးပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးကိုအီတလီနိုင်ငံဗင်နစ်မြို့မှာကျင်းပတာဖြစ်ပြီးနိုင်ငံဆောင်မှာဖြန့်ကျက်ထားတဲ့စီးပွားရေးလုပ်ငန်းတွေအခွန်သက်သာအောင်လုပ်နိုင်မှုရပ်တန့်အောင်အစည်းအဝေးမှာသဘောတူခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုကြီးညာပေးသွားတဲ့ဒေါခင်မျိုးသက်ကိုကျေးဇူးတင်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုခမောင်စုံမင်းဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Robert McLean တို့ဖြစ်ကြပါတယ်ခင်ဗျာ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40လိုင်းဒိုမီတာ51လိုင်းလမ်းမီတာ190တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
Thank you. This program